ဘာမီပြည်တဲ့ဟာအရှင်ဘုရားကြီးနေ့ဆက်ခွနဲ့ကိုကျွန်တော်ဖတ်ပါမယ်။မိခွန်နံပါတ်45အရှင်ခရစ်တော်ရှင်ပြန်ထမြောက်ခြင်းကြောင့်မိခွန်နံပါတ်45အရှင်ခရစ်တော်ဤရှင်ပြန်ထမြောက်ခြင်းကကျွန်ုပ်တို့၌ရည်တည်အကျိုးရှိစေသနည်းပထမအနေနဲ့ရှင်ပြန်ထမြောက်ခြင်းဖြင့်သူသည်ခရစ်တော်အောင်နိုင်၏ဒီချင်းကိုအောင်နိုင်သည်ထို့သူချင်းကျွန်ုပ်တို့အားသူဤဒီချင်းဖြင့်ဝယ်ယူပေးသောသောမတ်ချင်းကိုပါဝင်သက်သန်နိုင်သူများဖြစ်လာစေသည်ဒုတိယအနေနဲ့ကျွန်ုပ်တို့ဤကျွန်ုပ်တို့သည်သူဤတဘောတော်အားဖြင့်အသစ်သောအသက်တာသို့ထမြောက်ကြသည်နောက်ဆုံးအနေနဲ့သခင်ခရစ်တော်ဤပြင်ပြန်ထမြောက်ခြင်းသည်ကျွန်ုပ်တို့ဤမင်္ဂလာရှိသောပြင်ပြန်ထမြောက်ခြင်းအာမခံဖြစ်သည်သခင်ခရစ်တော်ရဲ့ရှင်ပြန်ထမြောက်ခြင်းကြောင့်နော်ခရစ်တော်ဟာသေယုံနဲ့မသေဘူးညပေါ်ရှင်ပြန်ထမြောက်တယ်ဆိုတော့အမှန်တရားကိုဒီနေ့ညနေမှာကြားမှာဖြစ်တယ်ဒါကြောင့်အပိုင်း၃ပိုင်းပိုင်းပြောလေ့လာမယ်နော်ပထမပိုင်းမှာရှင်ပြန်ထမြောက်ခြင်းရဲ့အဓိပ္ပာယ်ကိုကြည့်မယ်နှစ်မှာလောအယခြင်းကြောင့်ကြည့်မယ်သုံးမှာအကျိုးရလဒ်တွေကိုကြည့်မယ်နော်ဒါကြောင့်ပထမဦးဆုံးနဲ့သိချင်းပြန်ထလာတယ်ဆိုတာပါလေအဓိပ္ပာယ်ကိုကြည့်ရမယ်နော်ခရစ်တော်ရှင်ပြန်ထမြောက်တယ်ခရစ်တော်ရှင်ပြန်ထမြောက်တယ်ဆိုပြီးတော့ကျွန်တော်တို့ပြောဆိုတာဘာကိုပြောတာလဲရှင်ပြန်ထမြောက်ခြင်းဆိုဒီမှာအင်္ဂလိပ်လိုဆိုရင် resurrection resurrection ရှင်ပြန်ထမြောက်ခြင်းဆိုတာလူတယောက်သေသွားတယ်မျောတာမဟုတ်ဘူးလုံးဝသေတာသတိမရတာမဟုတ်ဘူးဟုတ်ဆိုတော့ခုံနေသိပြီမဲအသက်မရှုပဲနဲ့ခဏတပြုတ်မျောသွားတာမဟုတ်ဘူးလုံးဝသေတာသေမခုံတော့ဘူးအသက်မရှုတော့ဘူးအသက်မရှိတော့ဘူးကျင်းသေးသေးလိုက်အဲ့ဒီကနေပြီးတော့မှလူတယောက်သေပြီးတော့ကျွန်တော်တို့လိုပြန်ပြီးတော့ရှင်လာတဲ့ဥစ္စာကိုရှင်ပြန်ထမြောက်ခြင်းလို့ခေါ်တယ်အဲ့ကျွန်တော်မနေ့ကပြောသွားသလိုအာထိုင်းမှာအဲစီးပွားရေးမကောင်းလို့လက်ကြီးတွေပုတ်နေတယ်အဲလက်ကြီးတွေပိတ်နေတယ်ဒါကြောင့်မလို့ဘုံတော်ကြီးတွေကထောင်းတလာကြီးတွေထဲမှာခဲတယ်ဘွားပိတ်တယ်မင်းသေးပြီအောင်ပြန်ဖွင့်နေပြန်ထားခိုင်းနေ Okay you are resurrected အများပြန်ပြောအရှင်ပြန်ထားမြောက်ပြီဘဝသစ်မှာတန်ခေါင်းစွာဆက်၍လှုပ်ရှားလှုပ်ဆောင်တော့အဲ့ဒါမဟုတ်အဲ့ဒါညာလားအဲ့နာရညာရလူတရားလုံးဝသိလို့တင်းကြံကုန်းကိုပို့ပြီးပြီအဲတင်းကြံတွင်ထဲကနေပြောပြန်ထွက်လာတယ်ခဏပြုံးမဟုတ်သုံးရက်ကြီးကြီးပုတ်ပြီးတော့မှသိပြီးတော့မှပြန်ရှင်းလာတယ်နော်အဲ့ဒါကိုသခင်ရေချွတ်ရဲ့အရှင်ပြန်ထမြောက်ခြင်းလို့ခေါ်တယ်ဒါကြောင့်အာသခင်ရေချွတ်မျောနေတာလားမှမသိတာသခင်ရှိခိုးသတိမေ့နေတာလားမသိတာသူတပည့်တော်တရားသူမသိသေးပဲနဲ့သိပြီဆိုပြီးတော့မှအာထားခဲ့ပြီးတော့မှမသိပဲနဲ့သူသတိပြန်လဲတာဖြစ်မှာပေါ့အဲ့ဒါတွေအားလုံးမရှိဘူးနောက်အဲ့ဒါကြောင့်သင်ပြန်ထမြောက်ခြင်းဆိုတာတကယ်သိတော်လူတယောက်ပြန်ပြီးတော့အသက်ဝင်လာတာအဲ့ဒါကိုသိချင်းမှရှင်ပြန်ထမြောက်ခြင်းလို့ပေါ့။ဘာဖြစ်လို့ကဘာကြီးကဒီလောက်တော့သခင်ယေရှုရှင်ပြန်ထမြောက်ခြင်းကိုပြဿနာတက်နေရလဲဆိုတော့ဘယ်ပြားမှအဲ့လိုမျိုးပြန်ရှင်းပါလားတော့။ကျွန်တော်တို့ကမာပြားအများဆုံးကိုးကွယ်သောဗုဒ္ဓဘာသာရဲ့သူတို့သာကင်သူတို့ပရိနိဗ္ဗာန်ဆန်တယ်လို့ပြောတယ်သိတယ်လို့မပြောဘူးနော်။ရန်ရှင်းမလာဘူးမုစလင်ဘာသာရေးရဲ့ခေါင်းဆောင်ကြီးသမန်တော်မိုဟာမက်ရန်ရှင်းမလာဘူးဒီကဘာမမဖယားပါလို့ပြောတဲ့ဟာအားလုံးပြန်ရှင်းမလာဘူးသခင်ယေရှုတယောက်ပဲတည်ပြီးတော့ပြန်ရှင်းလာတယ်ဆိုတော့ဘယ်သူမှမကြိုက်ဘူးအာမောင်းဘူးမောင်းဘူးလူကတည်ရမယ်ပြန်ရှင်းရဘူးမရဘူးအဲ့တော့ယေရှုရှင်းလိုက်ဆိုတာမောင်းဘူးတော့ပြတော့ဒီနေ့ကြည့်ပဲတောက်ကံကအောင်လူတွေကညင်းတယ် ဒါလည်းယုံနဲ့လူရှိတယ်တန်တရားဖြစ်တဲ့လူရှိတယ်သို့တော့ကျွန်တော်တို့ယုံကြည်သူတွေအတွက်တော့ဘာမှတန်တရားဖြစ်ပြရဆိုဟောရင်တို့ဩဝါဒစာပထမဆောင်ကပြောထားတယ်အရှင်ယေရှုကကျွန်တော်တို့အစ်ကြောင့်မလို့သိတယ်တောက်ကြနေညနေခင်းမှာသူ့ကိုမြုပ်တယ်တောက်ကြတနေတနေ့ငလွေအင်းကလေးနေမတဲ့မှာအစီအပြန်ထားတော့တယ်။အကြောင်းကြားမှလာတဲ့အတိုင်းသုံးရမြောင်းနေမှာသိချင်းရလေပြန်ရှင်းလာတယ်။ပေတရုကတွေ့တယ်။တမန်တော်ဆက်နှစ်ပါးတွေ့တယ်။ပြီးတော့ယုံကြည်သူအယောက်900တွေ့တယ်။ပြီးတော့မှပေါလုကိုယ်တိုင်တွေ့တယ်။ပေါလုရဲ့တမန်ကြောင်းကဒီလိုပြတယ်လား။ဘုသူရအနေနဲ့ပေါ်လို့ဟာဂျူးလူမျိုးပညာတတ်ကြီးဖြစ်တဲ့ PhD ရတဲ့တော့ပေါ်လို့ကမဲတကြီးသူ့ကိုလုံးဝမယုံဘူးသူတို့ခေတ်ကဘွဲအမြင့်ဆုံးဘွဲတွေအကုန်လုံးတူရတယ်ကမဲသူကတကြီးသူ့ကိုလုံးဝမယုံဘူးသူကဂျူးပါတာရေးတယ်မှာအဲဒီနေ့ကဣသရေလရခရိယာမအောင်နော်ဣသရေလရဖခင်ရဲ့လူမျိုးဆိုပြီးတော့အောင်းအနေနဲ့လကားဖယားရဲ့လူမျိုးကဒီမှာဒါအစ်စရဲ။ဟောအစ်စရဲတိုင်းပြာလကားကြီးပေါ်တော့လေ။ဖယားကိုယုံတဲ့လူတွေမဟုတ်နော်အဲ့ဒါနဲ့ပေါ်လို့ဟာဒီခရိယံဆိုတဲ့ကောင်တွေကငါတို့ဂျူးဘာသာရေးကိုနှောက်ချက်တဲ့ကောင်တွေဆိုတော့ခရိယံတွေကိုသူကလိုက်တတ်တယ်ပေါ်လို့ဟာ34 35အဲ့ねဒီတစ်ခါတော့သူတို့ရဲ့ဌာနထုတ်ဖြစ်တဲ့ဆီးရီးယားတိုင်းပြည်ဓမ္မစကောက်ဆိုသွားမယ်နော်ဒီနေ့ကဆီးရီးယားကမွတ်စလင်ကြီးပဲအဲ့ကိတော့ခရိယန်တွေကြီးပဲနော်ခရိယန်တွေပဲရောက်သွားဆိုမွတ်စလင်တွေတက်လို့အားလုံးကောင်းပြီးပုံရောက်သွားပြီနော်မွတ်စလင်တွေကသဘာဝမှာအဖို့အဆုံးပါဒါကြီးဖြစ်တယ်အမှုစလင်အလုံးမမကောင်းဘူးသူကဓာတ်နဲ့လိုက်ခုတ်ပြောသာသနာပြုတာကတော့သူကအတိတ်ပဲရှိဘူးနော်လူတိုင်းကိုလဲပြီးပြောတတ်တယ်တော့အဲကြောင့်မူစလင်ကတော့အလုံးမမကောင်းဘူးတန်တဲ့ဘာသာတွေကသက်ခံလို့ရတယ်မူစလင်တစ်မျိုးကတော့နည်းနည်းမှသင်ကြီးခံလို့မရတဲ့ဘာသာကြီးပဲနော်သူကအယံဖိုးတယ်သူများကလည်းသူကအယံထိန်သေးတယ်ဝတ်သားထားတဲ့လူဆိုရင်ဆိုတော့သူကယုံသေးတယ်နော်အဝတ်သားဖို့ကျွေးရင်သူကသားတာပါကြိုက်ပါကြိုက်တယ်လည်းမမင်းနော်အဲဒီဓမ္မစကားဆိုပေါ်လို့သွားတဲ့အခါမှာရန်တော်မှာသူ့ကိုမူချူပြစ်တယ်ခဲခဲအတန်းခတ်တယ်ပေါ့မူချူနဲ့သူကောင်းတဲ့မူချူပြစ်တာတခါလဲဘိုင်းကနေလဲပြောတော့ကြီးလဲနေပါလေ။အဲ့ဒီမိုးကျိုးကလည်းဘာမှမိုးကျိုးမဟုတ်ပဲခရီးခင်ကပို့တဲ့မိုးကျိုးဖြစ်တဲ့အတွက်အကြာကြီးပဲလင်းနေတယ်။အဲ့ဒီလင်းထဲမှာသခင်ယေရှုကကောင်းကင်ဘဝနေပြီးတော့သူ့ရဲ့ကိုယ်ခန္ဓာနဲ့ခန္ဓာပြုတ်ဆင်းလာတယ်။ကိုယ်ခန္ဓာနဲ့ခန္ဓာပြုတ်ဆင်းလာတယ်လို့ကျွန်တော်ဘာလို့ပြောရလဲဆိုတော့တကယ်ယေရှုကဖယားဇာတိအပြင်နေရာတိုင်းမှာအမြဲတမ်းရှိလို့သူ့မှာဆင်းရဲဆရာမလုံဘူးဒီနေရာမှာတကယ်ယေရှုရှိတယ်သူ့ရဲ့ဖယားဇာတိအပြင်အဲဒါသူ့ရဲ့ကိုယ်ခန္ဓာအပြင်သာမရှိတာဘောလုံးကိုသူကအဲ့ဒီကောင်းကင်ဘုံမှာရှိတဲ့ကိုယ်ခန္ဓာအပြင်ခန္ဓာပြုတ်ဆင်းလာပြီးတော့ဘောလုံးကိုကြောင်းလဲခိုင်းပြီးတော့ဘောလုံးကိုကျန်းမာသင်ပေးတယ်သုံးနှစ်သုံးမိုးတင်ပေးတယ်เนาะအဲကြောင့်ပေါ်လို့တမန်တော်လို့ခေါ်ရတယ်ကျွန်တော်တို့တမန်တော်လို့ခေါ်လို့မရဘူးဘယ်တော့ကြမ်းတက်တမန်တော်လို့ခေါ်လို့မရဘူးအခုဆိုတမန်တော်လို့ခေါ်ဖို့ဆိုအဲ့ဒီသခင်ယေရှုရဲ့သင်ခြင်းရှင်ပြန်ထမ်းရောက်တဲ့ကိုယ်လုံးကိုတွေ့ပါတယ်အဲဒါကြောင့်မလို့ပေါ်လို့ကခေါ်ရင်သူ့ထဲမှာပြောတယ်အယောက်900တွေ့တယ်နောက်ဆုံး900လို့အချိန်မတန်ပဲမွေးလာတဲ့လူနော် ဖပြောင်းလဲပြီးတော့တမန်တော်ဖြစ်ဖို့တကယ်ရှုကိုယ်တိုင်းကောင်းမြတ်ဘွားသင်ပြီးတော့ငါ့ကိုခေါ်တယ်တဲ့အဲဒါကြောင့်မလို့ငါ့ကိုတမန်တော်လို့ခေါ်ရတာဖြစ်တယ်လို့ပြောပြတယ်။ဒါကြောင့်တကယ်ယေရှုဟာမျောနေတာမဟုတ်ဘူး။တကယ်ယေရှုဟာသိပြီးတော့သိချင်းကိုအောင်နိုင်တော်သူအဖြစ်ထားတာ။ဘယ်ဖျားမှမလုံခံတော့အရာကိုဖျားစိတ်ဖျားမှဖြစ်တဲ့သူကလုတ်ပြတာဖြစ်ဟာအားကြောင့်တကယ်ဆိုဘာဖြစ်လို့တကယ်သေးတယ်ဆိုတော့သိရတယ်လဲဆိုတော့လောကတိုင်းပေါ်မှာတင်ထားတဲ့အခါမှာဒုံဘတင်ခင်မှာ59ချက်ဂျာပုနဲ့အရိုက်ခံရတယ်အဲ့ဒီဂျာပုရဲ့အထိတ်မှာဟိုဗါလဲအချွန်လေးပန်းချွန်လေးအများကြီးတတ်ထားတယ်အဲ့ကြောင့်တခေါက်ရိုက်လို့ရှိရင်ကိုလုံးပဲ့ပဲ့ထားတယ်။အဲ့ဒါကြောင့်ယောမစစ်သားတွေကရဲရဲဆက်ဆက်အဲ့လိုမျိုး59ချက်ရိုက်တော့သူ့တကူလုံးကျေပွားနေပြီ။အဲ့ဒီမတိုင်ခင်မှာဣဗရာဟိမရဲ့သပည့်တွေကမျိုးစုံနှိပ်စက်တယ်။ဒီတဲ့အခါမှာလေဝါကတည်းကထမ်းခိုင်းတယ်။အလဲလဲပြုတ်ပြုံနဲ့စီမုံဆိုတဲ့အာဖရိကတည်းလာတဲ့ပုဂ္ဂိုလ်ယူကိုပြုတ်ထမ်းခိုင်းမှပဲရောက်တယ်။အဲဒါကြောင့်တကယ်ရှိွားလူဖလန်ကလေးဖြစ်တဲ့သူလူသားကြီးခံယူတာမလာဘူး။အဘကဘာရိခံဆိုကျွန်တော်တို့ပြည်တည်ကြောင်း။အဲကြတော့သူ့ရဲ့ခေါင်းပေါ်မှာလည်းပဲသူတို့ကအိမတန်ဖွန်တဲ့ဖူးတွေကိုပန်းခွေလိုလောက်ပြရိုက်ခဲ့ထားတယ်။နော်အဲကြအဲ့ဒီတိုင်ရနေရင်သူဟာသိလောက်တယ်။သိမခုခါရရင်နော်။သူ့ဖြတ်တာသူတော်များပြီ။အဲမှာလေဝါကတိုင်ပေါ်ကိုသိတဲ့အခါမှာပထမဆုံးဒီအစ်စ်တွေကိုဖြုတ်ပြတယ်။အဲ့ဒါမှမယုံနိုင်အောင်။ဒီအစ်စ်တွေကိုဖြုတ်တယ်။ဖြုတ်ပြီးတော့မှတန်နဲ့ချစ်လက်မှတန်နေနဲ့ရိုက်တာ။အဲဒါကြောင့်အယိုးတွေကိုဖောက်သွားတဲ့အတွက်ယောရင်းကျင်စီဖြတ်ကြတယ်၊သွေးတွေဖြတ်ကြတယ်။နောက်ခြေထောက်နှစ်ဖက်ပေါ်ပဲအဲ့လိုမျိုးရိုက်တဲ့အတွက်အဲ့ဒီတန်ချက်တွေနဲ့ပထမနှိပ်စက်ခါတဲ့တန်နေနဲ့တော့သူဟာသိလောက်တယ်။အဲကြောင့်လည်းဝါကတိုင်ပေါ်မှာသူအသေးခံပြီးတော့အောက်နာကြီးပဲကြတယ်။သူသိပြီဆိုတာကိုလည်းဝါကတိုင်ရိုက်တယ်စစ်သားတွေကပြောတယ်ပြီးတော့သူမျောပြီးတော့ဒါမျောနေနိုင်ပါတယ်နော်အသေးပဲနဲ့ဖြစ်နိုင်ပါတယ်ဆိုတာမဖြစ်နိုင်တဲ့ဒုတိယအကြောင်းတော့ဗာလဲဆိုတော့သူယူလူမျိုးတွေရဲ့မြုပ်နှံခြင်းတလေးထုံးတာကြောင့်ယူလူမျိုးတွေရဲ့မြုပ်နှံခြင်းတလေးထုံးတာကျွန်တော်တို့မံမီရှိတယ်လို့ခေါ်တယ်နော်အဲ့ဒါဆိုရင်သိနိုင်တယ်ဟုတ်လားမံမီရှိတယ်ဆိုတာအဝတ်ဖြူနဲ့ကြက်ထုတ်သလိုခေါင်းကနေပြီးချိန်ထားပြီးသလိုကြက်မြောင်ရှိတယ်အဲ့တော့မသေးတဲ့လူဆိုရင်အသက်သူကျက်ပြောအဲ့မှာသိမှာပဲ။ဒါပါဆိုတော့အထူးကြီးကြီးတော့သူကြီးကြီးပြောမှာဆိုတော့သင်္ချိုင်းထဲကိုထည့်တယ်။အဲ့ဒါကြောင့်အရှင်ယေရှုဟာလုံးဝသိတဲ့တဝါကတိုင်ပေါ်မှာမသိဘူးလို့ညင်းချင်တဲ့လူအတွက်လည်းသင်္ချိုင်းထဲမှာအဲ့လိုမျိုးကျက်ထုတ်ပြီးချက်အပြင်ဆိုတော့အသက်သူမို့ပြောပြန်သိမှာပဲ။အဲ့ကြောင့်လုံးဝချင်းသိသေးတယ်ဒါကြောင့်သူ့ရဲ့ရှင်ပြန်ထမြောက်ခြင်းဟာကမ္ဘာအံ့ဖော်ဖြစ်တယ်။တာမန်ကိစ္စမဟုတ်ဘူး။ဖျားမလုံးဆိုင်တဲ့ကိစ္စဖြစ်တယ်။အဲဒါကြောင့်ကျွန်တော်တို့သခင်ယေရှုရှင်ကရှင်ပြန်ထမြောက်တယ်လို့ကောင်းကောင်းမွန်မွန်သိရတာဖြစ်တယ်။နော်လေဝါကတိုင်ပေါ်မှာဟန်နဲ့တန်လေးပြီးတင်းကြိုင်ကုန်းမှာမမီစီးတဲ့ကက်ထုတ်စီခြင်းဒါနဲ့အဲ့ဒါရင်းနဲ့သူဟာချင်းသိသေးတယ်ဆိုတာသိချာတယ်။ပြီးတော့တောက်ကြသနေတင်းငွေဆိုတော့သုံးရက်ကြည့်ကြည့်ဆိုတော့လုံးဝသူဟာသိတယ်။အဲ့ဒီကနေပြီးတော့သုံးရက်မြောက်နေ့မှာသိချင်းအပြန်ထလာတယ်။အဲ့ဒါကကျွန်တော်တို့သခင်ယေရှုခရစ်တော်ရဲ့အင်ပြန်ထမြောက်ခြင်းဆိုတဲ့အဓိပ္ပာယ်ဖြစ်တယ်။ညောပြောပြန်လာတာမဟုတ်သတိမိပြောပြန်လာတာမဟုတ်တကယ်သိပြီးတော့တကယ်ပြန်ရှင်းလာတာ ဟဲ့မင်းတို့ကမဖြစ်နိုင်တဲ့ဟာကိုပြောတယ်။အဲ့ဒါအဲ့ဒါကြောင့်ဖယားလေးကလူတို့တော့မဖြစ်နိုင်ဘူး။အဲ့ဒါဖယားလေးကတော့ဖြစ်နိုင်။ဒါကြောင့်သခင်ယေရှုဟာသိချင်းဟာရှင်ပြန်ထားမြောက်တယ်အဲ့ဒီကတနင်္ဂနွေနေ့ဖြစ်တယ်အဲကြောင့်ခရိယံနေဟာတနင်္ဂနွေနေ့မှာဖျားရှိခိုးတာဖြစ်တယ်သခင်ယေရှုကဓမ္မဟောင်းကာလပြောထားတဲ့ဟာတွေအားလုံးသူ့အပြင်ပြည့်စုံစေတယ်ပတ္တခဘွဲဒီနေ့မနေ့တွေ့ပြီးပြီပတ္တခဘွဲသုံးစားတယ်တွေးတန်ရဲရဲကိုရိုးရိုးကလေးသတိနဲ့မုန်းနဲ့ကြောင်းလိုက်တယ်အဲ့လိုပဲဓမ္မဟောင်းကာလစနေနေ့ဖျားရှိခိုးခြင်းကိုသူရဲ့သိရှင်းအရှင်ပြန်ထမ်းမြောက်ခြင်းအပြင်ဥပုံလေးကိုသနေနေ့ရက်နေ့တနင်္ဂနွေနေ့သူကရွှေ့ပေး။နောက်တကြောင်မလို့ကျွန်တော်တို့လူတွေကမင်းရင်ဘာဖြစ်လို့မင်းတို့တနင်္ဂနွေနေ့မှာဘုရားရှိခိုးကြတာလဲလို့မေး။အဲ့ဒီနေ့မှာသခင်ယေရှုဟာတရားနဲ့ရှင်ပြန်ထမ်းမြောက်လို့နော်။ပြန်လဲထမ်းမြောက်ခြင်းနဲ့သခင်ယေရှုကမသိဘူးသခင်ယေရှုကပြန်ရှင်ပြီးအမြဲတမ်းရှင်တော်ဘုရားရှင်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ကအနည်းငယ်နေတိုင်းဖျားရှိခိုးခြင်းအပြင်ကြရတာပဲ။ဒါကြောင့်ဒီနည်းငယ်လေးဖျားရှိခိုးရင်ကျွန်တော်တို့ကပြောတယ်ဘာလို့လဲ။ကျွန်တော်တို့မသိဘူးကျွန်တော်တို့ရှင်းပါဆိုတဲ့ဥစ္စာကိုသခင်ယေရှုကတလားမှာ၄ချိန်တစ်နှစ်မှာ90နဲ့2ချိန်ပြောပြတယ်။နော်။တစ်နှစ်မှာတနင်္ဂနွေနေ့ပေါင်း90နဲ့2ချိန်ရှိတယ်တချို့နှစ်ချိန်မှာ90နဲ့3ချိန်ရှိတယ်အဲဒါကြောင့်တနင်္ဂနွေနေ့တိုင်းကျွန်တော်တို့ဟာသခင်ယေရှုထားမြောက်ပြီငါတို့တို့ငရဲမရှိတော့ဘူးကောင်းကင်တကာပွင့်ပြီဆိုပြီးတော့တနင်္ဂနွေနေ့မှာကျွန်တော်တို့ဝတ်ဆိုတာသခင်ယေရှုကသေသောဖခင်မဟုတ်သခင်ယေရှုကရှင်နေသောဖခင်ဟာလားအဓိပ္ပာယ်ဖြစ်တယ်အခုကလောအယခြင်းဟာကျွန်တော်တို့ကောရိန္သုဩဝါဒစာပြောတယ်နော်သခင်ယေရှုကသေဖို့မထမြောက်ရင်ကျွန်တော်တို့ကောင်းကင်ဘုံမရောက်ဘူးတဲ့သေနေတဲ့ဘုရားကိုးကွယ်တော်ပါထူးပါလေခမရလဲသေမှာပေါ့မျော်လင့်ချက်မရှိတဲ့ဟာသူ့တော်မှာပဲသေရနေမထနိုင်တဲ့လူငါသွားကိုးနေတော့ငါလည်းပဲသေရပဲထတာအဲအဲကြောင့်သခင်ယေရှုဟာငါ့ကိုယုံမဲ့လူဟာသေတော်လဲအသက်ရှင်လိမ့်မယ်ဆိုတဲ့အာမခံချက်ကိုပေးဖို့တော့ဒီချင်းအထောက်ရအပြည့်ရဲ့အဖို့ခါအကုသို့အပြည့်ရဲ့အဖို့ခါဟာသေတဲ့သင်္ကြန်ကုန်ဒါပေမဲ့သခင်ယေရှုကလောကတိုင်းပေါ်မှာအသိခံပေးတဲ့အတွက်အဲ့ဒါကိုယုံကြည်တဲ့သူဟာပြန်ရှင်ရမယ်ဆိုတာကိုပြတဲ့အနေနဲ့သခင်ယေရှုကသေခြင်းအနေနဲ့ဆက်ထားတာအဲ့ကြောင့်ကျွန်တော်တို့ခရစ်တော်ကိုယုံကြည်သောယုံကြည်သူတွေအတွက်အပြည့်အကုသို့အပြည့်ကျွေးဝတ်ကျွေးတစ်ခုမှမရှိတော့ဘူးအဲ့ဒါကိုသူ့ရဲ့ပြန်ရှင်ခြင်းအပြင်ကျွန်တော်တို့ပြရတယ်အဲ့ဒါလိုအပ်ချက်လူတွေပြောတယ်အာယေရှုရှင်ပြန်မထမြောက်တော့လည်းဘာဖြစ်လဲငါတို့ဘိုးကွယ်လို့ရပါတယ်မမရပါဘူးသေတဲ့ဖခင်ဘာလို့မှာမရှင်းတဲ့ဖခင်ဘာလို့မှာဟမ်အဝရအသက်ရခြင်းလို့ကိုးကွယ်ပါတယ်ဆိုမှမှာသူကလည်းသူကတော့ရှိရသေးပြလို့တော့သေရောဘာမျှော်လင့်ချက်ရှိမှာအဲဒါကြောင့်သခင်ယေရှုကသစ်မှန်သောကယ်တင်ရှင်ဖြစ်တဲ့ကြောင့်သိချင်တဲ့ရှင်ပြန်ထမြောက်ပြီးတော့ကျွန်တော်တို့ကိုအာမခံချက်ပေးလိုက်တယ်ဒါကြောင့်သူယုံကြည်သောသူတွေကျွန်တော်တို့တွေမသိဘူးဥပမာတကယ်ရှိွာကျွန်တော်တို့မသိခင်ကြွလာမယ်ဆိုရင်ကျွန်တော်တို့သိချင်းကိုလုံးဝမတွေ့ပဲနဲ့တိုက်ရိုက်ကောင်းကင်သိမ့်ကြီးကြီးသေးကိုဝင်ရအောင်ပါပဲတကယ်ရှိဒုတိယချိန်ပြန်လာမှလည်းနည်းတယ်ဆိုလို့ရှိရင်တို့သောသူတွေကတော့ကျွန်တော်တို့သိမယ်သို့တော်ကိုခန္ဓာပဲသိမှာဖြစ်တယ်ဝိညာဉ်ကောင်းကင်ပုံမှာဆက်ပြီးအသက်ရှင်မှာဖြစ်တယ်မယုံကြည်သူတွေတရားမှာအင်မတန်ကြောက်တာပါလို့လဲဆိုတော့ငရဲခဲသွားမှာသိလို့မသိခင်တော့ကိုယ့်ဘာသာရေးနဲ့ကိုယ်လုံလောက်ပါတယ်လို့ကိုယ့်ကိုညာလို့ရတယ်ဒါပေမဲ့ဖခင်ခင်နေရာတိုင်းမှာရှိတဲ့အတွက် လူတယောက်သိရမယ်ဆိုရင်သူ့ကိုမြဲလာပြောတယ်မင်းအသက်ရှင်တော့ငါငါ့ကိုမင်းမကူးကွယ်ပါလားအင်းသိတော့ငါနဲ့မြင့်ဆိုင်တွေ့မယ်မင်းဘယ်လိုလုပ်မလဲဆိုပြောလာပြောတယ်လူတိုင်းကိုပြောတယ်ဘယ်ရောက်မကြအောင်ပြောတယ်အဲကြောင့်လို့လူအများကြီးဟာသိရမှာအင်းမတန်ကြောက်တယ်လူတိုင်းကိုအများကြီးကြံပြောတယ်မင်းရှင်နေတော့ငါရှိကြောင်မင်းကိုပြောနေတာမင်းဘလို့တုံ့ပြန်လဲမင်းကမင်းသိတယ်မလားအခုမင်းအခွင့်ရေးကုန်ပြီမင်းမလုပ်မလဲဆိုတော့လူတိုင်းကိုပြောတယ်နော်အဲ့ဒီအတားလူတွေကမခံနိုင်ဘူးနော်ယုံကြည်သူတွေသာလျင်အဲ့အတားကိုခံပြီးတော့ပြန်ပြီးတော့ထိနိုင်တယ်အာမင်ကျွန်တော်ကိုတော့စီလာတော့မယ်ဟုတ်တယ်ကြောင့်ကျွန်တော်တို့လုံးအပ်ရခြင်းဟာကျွန်တော်တို့ကိုအာမခံချက်ပေးရဖြစ်တယ်သူကိုယုံကြည်တော်သူဟာသေလွန်တော်လဲအသက်ရှင်နိုင်မယ်ဆိုတဲ့ယုံကြည်ချက်ပေးနောက်ဆုံးအနေနဲ့အကျိုးရလဒ်တွေကိုကြည့်ရင်ကျွန်တော်တို့ဟိုက်ဒရဘတ်မေးပြန်ပြောတယ်ရှင်ပြန်ထောက်ရောက်ခြင်းဖြင့်သူသည်တည်ခြင်းကိုအောင်နိုင်သည်ထို့သို့ဖြင့်ဇလုံးတို့အားသူဤတည်ခြင်းဖြင့်ဝယ်ယူပေးသောဖြောင်းပတ်ခြင်းကိုပါဝင်ဆက်ဆံနိုင်သူများဖြစ်လာစေသည်ကျွန်တော်တို့ကောရိန္သုဩဝါဒစာပထမအဆောင်မှာရေးပေးထားသလိုပဲခန်းကြီး15မှာရေးပေးထားသလိုပဲလူအပေါင်းတို့သည်အာတံအားဖြင့်တည်ခြင်းသို့ရောက်သည်နည်းသူလူအပေါင်းတို့သည်ခရစ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်ကြလက်သာအဲ့ဒါပဲတကယ်ယေရှုခရစ်တော်ရှင်ပြန်ထမြောက်ခြင်းအပြင်ကျွန်တော်တို့လည်းအသက်ရှင်ခြင်းဝင်ရောက်ရမယ်ဆိုတဲ့အာမခံချက်ကိုရှင်ယေရှုကပေးလာတယ်ဒုတိယအနေနဲ့ကျွန်တော်တို့ကိုဘာခေါ်အပ်ပြီလဲဆိုတော့ဒီမနေ့တုန်းကကြားသွားရတယ်အသက်တာအစ်စ်မှာထမြောက်ခံခရစ်တော်ယုံကြည်တဲ့လူဟာတကယ်ယေရှုခရစ်တော်နဲ့တူဝိညာဉ်ကထမြောက်တဲ့အတွက်ဒီကြည့်ပေါ်အကြောင်းအရာတွေကိုသိပြီးတော့အလေးမထားဘူး။ကောင်းကင်ဘုံနဲ့တက်ဆိုင်တဲ့အကြောင်းအရာကိုပဲသိထားတယ်။ခရိယာအစ်စ်တယောက်နဲ့ခရိယာမဟုတ်တော့သူတယောက်အဲ့နှယောက်ကြားထဲမှာခမည်းအဲ့နှယောက်ဒီမှာခမည်းနေလိုက်နှမကြီးမကြဘူး။ခမည်းဘလုံးလုံးနဲ့နေလဲဆိုတဲ့ဥစ္စာသိတာ။အဲ့ရမဟုတ်တော့သူကတော့ပိုက်ဆံပိုက်ဆံပိုက်ဆံလောကအရေးလောကအရေးလောကီအရေးဆိုတဲ့ဥစ္စာနဲ့ပဲသူနေတယ်။ဒီမှာလည်းခရိယာတော့ဘုရားသခင်ကိုကြောက်ရွံ့ယူသည်ခြင်းနဲ့ဆိုင်တော်အတန်ကိုကြားတယ်။အိမ်တိမ်ပေါ်နေလိုက်ရှင်းကလာပဲအဲ့ဒီအိမ်မှာခဏလေးထိုင်နေလိုက်။ဒီအိမ်ဟာဘာအိမ်လဲဆိုတာခဏသဘောပေါက်တယ်။နော်။အတိတ်တော့အသက်တာဒါကြောင့်မလို့သူဆုတောင်းရင်လဲပိုက်ဆံပေးပါပိုက်ဆံပေးပါပိုက်ဆံပေးပါမဟုတ်ဘူးဘုရားရှင်အလိုတော်ကိုဝန်ခံနိုင်ဖို့ဟောအားပေးပါလို့သူဆုတောင်းတယ်ပိုက်ဆံပေးပါအောင်မြင်ခြင်းပေးပါသူတက်ခြင်းပေးပါငွေပေးပါပိုက်ဆံပေးပါဒီပစ္စည်းပေးပါဟိုပစ္စည်းပေးပါဆိုတာထက်ဒါတွေဒါတွေတော့ကျွန်တော်လိုတယ်ဘုရားရှင်အလိုတော်အတိုင်းပေးပါလို့သူပြောတယ်ဘာလို့လဲသာအသက်တာအသက်မှာထားလို့လူသစ်စိတ်တဲ့တော့အသက်ရှင်တဲ့တော့လူလောကကြီးဟာသူ့အတွက်အမတားမဲ့ကျင်းနိုင်သိသိလေးပဲအောင်းကျင်နိုင်ကတော့သူ့ရဲ့မျောလင့်ချက်ပန်းနှုံးနိုင်ဖြစ်တယ်အဲ့ဒါမဟုတ်ရင်လူကသာလူမျိုးရေးလူမှုရေးအဲ့နှခုမှာပဲကျင်နေတော့တာပဲငါတို့အမျိုးအတွက်ငါတို့လူမျိုးအတွက်ဟာအဒီထဲဒီလူအုပ်ခဲမှာငါအရှင်ပြေဖို့အတွက်အဲ့နှခုနဲ့ပဲသူတို့လူဟာအသက်ရှင်အမဲခရိယာတော့အသက်တာအသက်မှာအသက်ရှင်တဲ့အတွက်သူ့ရဲ့လူမျိုးရဲ့အသက်တော့ဖြစ်သွားတယ်သူ့ရဲ့လူမှုရဲ့အသက်တော့ဖြစ်သွားတယ်သူ့ရဲ့ပန်းတုံးနိုင်ဟာလူရဲ့အရှင်ကြီးဖို့ပေါ့ကောင်းကင်ဘုံရောက်ဖို့ဟာအဲ့ဒါသခင်ယေရှုရှင်ပြန်ထမြောက်လို့ယုံကြည်သူရောရဲ့အပေါ်မှာရောက်လာတော့ဒုတိယအကျိုးဖြစ်တယ်။တတိယတော့သင်လည်းငါဘုရားမပြီးဘူးလို့ပြောတော့ဘောကိမဲ့ခွေးဖြစ်မဲ့နွားဖြစ်မဲ့လူဖြစ်မဲ့ အဲ့ဒီဟာနဲ့သူကမတိုင်းတော့ဘူးဒေတာနဲ့ကောင်းကင်ဘုံကိုရောက်ပြီးတော့မြဲခင်နဲ့သူသာဝရနေပြီးတော့ဖခင်တော်လူပြအကျင့်ပြန်တွားလာရင်ဒီယေရှုသိချင်းကထမြောက်သလိုငါရဲ့ကိုယ်ခန္ဓာလည်းထမြောက်ပြီးတော့ကောင်းကင်မှာရောက်နေတဲ့ငါဝိညာဉ်နဲ့အကိုယ်ခန္ဓာနဲ့သူပြန်ပေါင်းပြီးတော့သာဝရကောင်းကင်သိမြည်ကြီးတဲ့မှာအသက်ရှင်မယ်လို့ပြောနေချက်ရှိအဲ့ဒါဟာအရှင်ယေရှုခရစ်တော်ရှင်ပြန်ထမြောက်လို့ရတော့အကျိုးရလာဖြစ်တယ်။အဲ့ဒါယေရှုဆုံးမဲ့ဘုရားမှာဘာဝင်နေရင်မဟုတ်ဘူး။ဘိုးမျိုးဒီမျိုးရေးမဟုတ်ဘူး။ဘိုးလူမျိုးဒီလူမျိုးရေးမဟုတ်ဘူး။နိုင်ငံရေးမဟုတ်ဘူး။လူမှုရေးမဟုတ်ဘူး။ဘာသာရေးမဟုတ်ဘူး။ခရစ်တော်ကျွန်တော်တို့ကိုသာဝရမျှော်လင့်ချက်ပေးတယ်ဆိုတဲ့အကြောင်းဒါကြောင့်အဲ့ဒီတော့ပဲကိုဘွားကိုတုံ့ပြုပါအဲ့ဒါပဲအနှစ်သာရရှိတယ်။ကန္နာဘာနှစ်သာရမှာမရှိဘူး။ကန္နာလုတ်ပြီးရင်ဖတ်ဖတ်ပေါ့။ပြီးရင်အရင်မရဖတ်မရနဲ့ဘဝဆုံးသတ်။ခရစ်တော်တို့ကသင်ချင်းအရှင်ပြန်ထမြောက်တော့အသက်ရှင်သောခရစ်တော်အတွက်အသက်ရှင်သောသူသားနေရင်အရာခတ်သိမ်းရဲ့အရာခတ်သိမ်းကိုအမှုရမှာဖြစ်တယ်။ရောက်ကြည့်တိုင်းကြည့်ခင်ကောင်းကြည့်ပေးပါစေ။သူ့တော်ကြောင့်နာနာတကုန်းနဲ့ပြည့်စုံကြွယ်ဝတော်မူသောဖခင်ခင်ကျွန်တော်တို့လူတွေဟာဘာမှမဟုတ်သောအနတ္တမှုပါဒီကိစ္စကိုသိရင်လည်းဘာမှမဟုတ်သော